မြောက်ရီနယ်စပ်ကနေတဆင့်ထိုင်းကိုဆစ်လွတ်နေတဲ့မြန်မာ MOU အလို့သမားတွေကိုလုံခြုံရေးအခြေအနေကြောင့်လေကြောင်းလိုင်းနဲ့ပြောင်းလဲဆစ်လွတ်ဖို့ရှိနေပါတယ်။နှစ်နိုင်ငံချုပ်ဆိုထားတဲ့စာချုပ်အတိုင်းထိုင်းကိုအချိန်မီဆစ်လွတ်ရမယ့်အလို့သမားတွေအတွက်အခုလိုဖြစ်နိုင်တဲ့နည်းလမ်းနဲ့နှစ်နိုင်ငံညှိနှိုင်းပြီးလုပ်ခဲ့ရကြောင်းမြန်မာအလို့သမားရေးဌာနရဲ့အမြဲတမ်းအတွင်းဝင်ဥညွန့်ဝင်းက VV ကိုပြောပါရစေ။
အများစုကတော့မြောက်ရီလမ်းကြောင်းဖြစ်တဲ့အတွက်အမြောက်ရီလမ်းကြောင်းမှာနှောင့်နှေးပွဲရခြင်းတွေနဲ့လက်ရှိမှာတွေ့နေရတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီမညံကြရေးဦးစီးဌာနနဲ့ Thai Department of Employment နဲ့ E9B တို့ဒီလေကောင်းခရီးနဲ့ပေါ့နော်။ထိုင်းနိုင်ငံကအမှုလုပ်သားတွေကိုမူဝါဒသဘောတူညီချက်ကြပြီးဖြစ်ပါတယ်။အကုန်ကြနားရာဖြစ်ပါတယ်။အဲ့တော့ဒီအကုန်ကြအများရင်ခြေကောင်းလုပ်သားတွေမှာအမေကြီးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ကျွန်တော်တို့စိုက်ပေါ်ရတာရှိတယ်ဆိုတော့ဒီဟာကိုတော့ကျွန်တော်တို့ရေးချေသွားဖို့တော့ဒီလိုတော့ကျွန်တော်တို့မဆောင်ရခြင်းပါ။ဒါကတော့လည်းအရေးပေါ်အချိန်ကြီးကဆောင်ရတော့မယ့်နေရာတစ်ခုလိုပဲပြောရရင
်အလုပ်သမား150လောက်ကိုလေကြောင်းလိုင်းနဲ့အရင်ဆုံးဆစ်လွတ်ဖို့ရှိပါတယ်။မြမပြီးအောက်ပိုင်းကော့တောင်းမြို့ကိုလေရင်နဲ့သွားပြီးတော့အဲဒီကနေတဆင့်ထိုင်းနိုင်ငံရနောင်းမြို့ကိုဆက်လီနဲ့ကူးတဲ့နီလန်းကိုလည်းမျှပြီးအသုံးပြုနေကြောင်းသူကပြောပါတယ်။ထိုင်းနိုင်ငံကတော့အခုချိန်ထိမြန်မာနိုင်ငံသားတွေအများဆုံးတွားရောက်အလုပ်လုပ်နေတဲ့နိုင်ငံဖြစ်နေသေးပါထိုင်းရောက်မြန်မာအဖွဲ့အစည်းတွေအကြံပေးပြုစုထားတဲ့စီးရင်တွေအရဆိုရင်ထိုင်းမှာမြန်မာလုပ်သား၄သန်းကျော်နေထိုင်အလုပ်လုပ်နေကြပါတယ်အများစုကရေလုပ်ငန်း၊ကုန်ထုတ်လုပ်ငန်းလိုဝင်ငွေနည်းတဲ့အလုပ်တွေကိုလုပ်ကိုင်နေကြတာပါသူတို့ကတစ်ရက်ကိုဘတ်400လောက်အနည်းဆုံးရဖို့မျှော်လင့်ကြောင်း VOA ကိုပြောပါတယ်အခုနှစ်ရဲ့ငွေကြေးဖောင်းပွားမှုနှုန်းကိုထက်ထွက်ပြီးတော့မြို့အသီးသီးမှာရှိတဲ့အခြေခံနှိမ့်စားကတွေကိုဇန်နဝါရီလထဲမှာ10ဘတ်စီထိုင်းဆိုရကတိုးပေးခဲ့ပါတယ်။2022တုန်းကတရက်ကို353ဘတ်ရခဲ့တဲ့ဘန်ကောက်ကအလုပ်သမားတူက363ဘတ်ကိုတိုးရခဲ့တာပါ။ဒီနှုန်းထားကိုအခုဧပြီလထဲမှာထပ်တိုးမယ်လို့ထိုင်းဆိုရဘက်ကပြင်ဆင်ထားခဲ့ပေမဲ့ခရိုင်10ခုကဟိုတယ်ဝန်ထမ်းတွေကိုပဲဘတ်400သတ်မှတ်ပေးလိုက်တာပါ။ထိုင်းဆိုရကအရင်တုန်းကတိုးပေးခဲ့တဲ့လောက်ခလစာကိုတော့မဲဆောက်လိုနေဆက်မြို့တွေမှာမရရှိတဲ့မြန်မာနိုင်ငံသားအများအပြားရှိနေပါတယ်။ဒါကြောင့်လစာတိုးတဲ့ကိစ္စတွေဟာမြန်မာအလုပ်သမားတွေအတွက်မျိုးလင့်ချက်တိတ်မရှိကြောင်းမြန်မာနိုင်ငံအလင်းသစ်အလုပ်သမားသမဂ္ဂများအဖွဲ့ချုပ်ရဲ့တွဲဘက်ဥက္ကဋ္ဌဒေါ်တင်တင်ဝေက VV ကိုပြောပါတယ
်ဒီလောကလာစာတူခဲ့တယ်ဆိုရင်တော့မှာကျမတို့အမိုယူနဲ့သွားတာတို့အေဂျင့်နဲ့သွားတယ်အလုပ်သမားတွေအနည်းစုလောက်ပဲရပြီးတော့ပေါ့နော်အလုပ်သမားတွေအားလုံးခန်းဆောင်ဝင်ရမှာမဟုတ်ဘူးပေါ့နော်ဒါကျမတို့ဒါလက်ရှိဆိုရင်လည်းဒီမဲဆောက်မှာရှိနေရယ်ပေါ့နော်ဒီအလုပ်သမားတွေရဲ့တနည်းအထည်တက်ရရဖို့အတွက်ကိုညပေါ့နော်ဆန်းနှစ်နိုင်တစ်ချက်ထိအောင် ODD ဆင်းနေပြီးတော့ချုပ်နေရတာပေါ့နော်အဲဒီလိုမျိုးဒေးကြီးတွေအလုခလစာအပြောင်းလဲဖြစ်သွားတယ်ဆိုရင်လည်းဒီမှာတော့ပြောင်းလဲမယ်လို့မမြင်ဘူးပေါ့နော်အဲတို့တလားစားဖို့မရှိဘူးဆိုရင်တို့ကအဲဗနီးဆက်ရပါတော့ဈေးဆိုင်နေမှာအကျွေးတွေယူပြီးတော့ယူစားတယ်ပြီးလစာထုတ်ရင်ပတ်စံကိုရတဲ့ဟာ1000ကျော်2000ကျော်အဲရတဲ့ဟာအကျွေးတွေပြန်ဆက်အဲ့ဒါနေပဲတရားအလုံသမားကြီးရလင်နေကြတာပေါ့နော
်ထိုင်းနိုင်ငံရေးပါတီဖွဲ့ထိုင်းပါတီကတော့ထိုင်းနိုင်ငံရဲ့အနေအဆုံးလုခလစာဟာ2029လောက်ရောက်ရင်တရက်ကဘတ်340ကနေ600ကျားရှိတယ်လို့2023ရွေးကောက်ပွဲမဲဆွဲတုန်းကပြောခဲ့ပါတယ်ထိုင်းဘတ်400အားလုံးတပြေးညီတိုးမြင့်ပေးဖို့ကတော့ထိုင်းဆိုရအနေနဲ့စဉ်းစားလိမ့်မယ်လို့တချို့ကသုံးသပ်ပါတယ်။အကြောင်းကတော့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေအပေါ်တက်ရောက်လာနိုင်တဲ့အခြေအနေရှိနေတာကြောင့်လို့သုံးသပ်နေကြပါတယ်ခင်ဗျာ။